အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာစော်ကားမှုကျူးလွန်သူတွေကိုပြင်းပြင်းထန်ထန်အရေးယူနိုင်မှုစီစဉ်နေပြီလို့မြန်မာအစိုးရတာဝန်ရှိသူတဦးကပြောလိုက်ပါတယ်။ကလေးတွေအပေါ်မှာအနိုင်ကျင့်စော်ကားတဲ့အမှုတွေပိုများလာနေတဲ့အတွက်ကျူးလွန်သူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေပေးဖို့တိုက်တွန်းတံတွေထွက်ပေါ်နေချိန်မှာပဲအခုလိုထိထိရောက်ရောက်အရေးယူဖို့ကြိုးပမ်းနေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကလွှတ်တော်မှာဒီကနေ့ပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကတင်ပြပေးထားပါတယ်ရှင်။
ကလေးသူငယ်တွေအပေါ်အနိုင်ကျင့်စော်ကားမှုတွေရှိနေပေမဲ့လုံလောက်တဲ့အပြစ်ပေးအရေးယူမှုတွေမရှိဘူးဆိုတဲ့ဝေဖန်မှုတွေနဲ့အတူကျူးလွန်သူတွေကိုပြင်းပြင်းထန်ထန်အပြစ်ပေးဖို့တိုက်တွန်းမှုတွေကြီးထွားလာချိန်မှာပဲအစိုးရကကလေးငယ်တွေကိုဥပဒေနဲ့အကာအကွယ်ပေးဖို့စီစဉ်နေတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။အရွယ်မရောက်သေးတဲ့ကလေးငယ်တွေအာဓမ္မပြုကျင့်ခံရတယ်ဆိုတဲ့သတင်းတွေဇက်တိုက်ဆိုသလိုထွက်ပေါ်လာနေချိန်မှာပဲကလေးငယ်တွေကိုဥပဒေနဲ့ကာကွယ်စောင့်ရှောက်မှုပေးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအမျိုးသားလွတ်တော်မှာတင်းလာနေကပြောကြားလိုက်တာဖြစ်ပါတယ်
။တငယ်မတိန်နဲ့ပတ်သက်၍1993ခုနှစ်ကလေးသူငယ်ဥပဒေမှာပြစ်မှုနဲ့ပြစ်ဒဏ်အားတိကျဖော်ပြထားခြင်းမရှိခဲ့ပါ။ပြစ်မှုဆိုင်ရာကျင့်သုံးဥပဒေအရသာပြစ်ဒဏ်ချမှတ်ဆောင်ရွက်လျက်ရှိပါတယ်။အခုပြင်ဆင်လျက်ရှိတဲ့ကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေအခန်း28ပုံမှန်138မှာမည်သူမဆိုကလေးသူငယ်အားမဒိမ့်မှုကျူးလွန်သူကိုအနည်းဆုံးထောင်ဒဏ်10နှစ်မှအများဆုံးထောင်ဒဏ်တသက်ထိချမှတ်ရမည်အပြင်ငွေတံလည်းချမှတ်နိုင်သည်ဟုပြင်ဆင်ထားပါတယ်။အဲ့ဒီပြင်ဆင်ချက်တွေအပေါ်မှာသဘောထားအကြံပြုနိုင်ဖို့ပြည်ထောင်စုရှင်းနေရုပ်ယုံတို့ပေးပို့ထားပါတယ်။ပြည်ထောင်စုရှင်းနေရုပ်ယုံမှာဤဥပဒေနဲ့ပတ်သက်၍အကြံပြုချက်များပေးပို့ရမှာတက္ကသိုလ်မဒိမ့်ပြစ်မှုပြစ်ဒဏ်အားအမြင့်ဆုံးပြစ်ဒဏ်ချမှတ်နိုင်ရေးစီစဉ်ဆောင်ရွက်လျက်ရှိကြောင်းသိရှိရပါတယ်
။မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ထုတ်ပြန်ထားချက်အရ2015ခုနှစ်မှာတနိုင်ငံလုံးအတိုင်းအတာအနေနဲ့တက္ကသိုလ်မဒိမ့်မှုပေါင်း230ရှိရာကနေဒီနှစ်2016ခုနှစ်အောက်တိုဘာလအထိစည်ရင်းတွေမှာတော့အမှုပေါင်း400အထိရှိနေပါတယ်။ဒီလိုနှစ်ဆနီးပါးအထိတိုးလာတဲ့မှုကင်းတွေမှာအာဓမ္မပြုကျင့်ခံရသူအများစုဟာဆိုရင်လဲ10နှစ်အောက်အထိငယ်ရွယ်သူတွေဖြစ်နေတာတွေလည်းတွေ့နေရပါတယ်။ဒါကြောင့်လေဒီလိုကလေးငယ်တွေအာဓမ္မပြုကျင့်ခံနေရတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့ဆိုရင်ထိရောက်တဲ့ဥပဒေတွေနဲ့တိတိကျကျအရေးယူဖို့လိုအပ်မယ်လို့ဥပဒေပညာရှင်တဦးဖြစ်တဲ့ဦးရောဘတ်ဆန်းအောင်ကထောက်ပြခဲ့ပါတယ်
။ရင်းရဲတွေကလည်းပါလို့လဲဆိုတော့မတိန်ကျင့်ခံရတဲ့ကလေးအဖေကတေခံကိုတော့မှပြန်ဖမ်းပေးရမယ်ဆိုတဲ့ကိညူနဲ့ဥပဒေမဲ့လောက်တာတွေရှိတယ်။အဲ့ဒီလိုလောက်တဲ့ရဲကိုဥပဒေအရတရားစွဲဆိုမှုမရှိဘူး။အဲ့ဒီလိုမတိန်မှုတွေမှာအဓိကအဘိအမြောက်လို့ဖြစ်နေတာကရေကျွန်တော်တို့ပြောတယ်ရှိတဲ့ဥပဒေကိုရှိတဲ့အတိုင်းကျင့်သုံးပါမတည်မှုမှာပြည်သူလူထုအားကိုဟောကျွတ်ကျွတ်နဲ့မချစ်မနှက်ဖြစ်နေတာကဥပဒေအားနည်းချက်တဲ့သူတို့တွေကြီးတရားစွဲအဖွဲ့ကြီးကြီးနောက်ဥပဒေအကြံပေးတော့လေဥပဒေရာရှိကြီးကမူချိတ်တန်းကြီးပြီးသူလူတွေလုပ်ပြီးတရားဝင်ရောက်တော့လေတရားဝင်ကလည်းမူချိတ်တန်းကြီးသဘောမျိုးနဲ့တုံ့ပြန်လာပြီးကျွန်တော်တို့တွေ့နေတယ်နောက်ရဲအသက်တွေခေါ်ရင်မလာဘူးမလိုက်အရေးကြီးမယ်လို့သာပြောနေတယ်တကယ်လက်တွေ့မှာဘာမှအရေးကြီးတာမရှိဘူ
းလက်တလုံးမှာကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုကျူးလွန်သူတွေအတွက်တီးသန့်ဥပဒေပြဋ္ဌာန်းထားတာမရှိသေးသလိုမကြာခဏဆိုသလိုထောင်ဒဏ်နှစ်အနည်းငယ်သာပြစ်ပေးလိမ့်ရှိနေတဲ့အတွက်တေတံလိုပြစ်ဒဏ်မျိုးတီပြင်းပြင်းထန်ထန်အရေးယူသင့်တယ်လို့တိုက်တွန်းမှုတွေလည်းရှိနေပါတယ်တနင်္ဂနွေနေ့တုန်းကလည်းရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတွေတာမကအမှုပညာရှင်တွေဥပဒေကျွမ်းကျင်တဲ့သူတွေစုဝေးပြီးကလေးငယ်တွေအပေါ်မှာအနိုင်ကျင့်စော်ကားသူတွေကိုကြီးလေးတဲ့ပြစ်ဒဏ်ချမှတ်ရေးလှုပ်ရှားမှုတစ်ခုပြုလုပ်ခဲ့ပါသေးတယ်ရှင်